ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မဟာမုနိဖျားရှိဘက်မှာဒီမနက်စောပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မှာကြောက်တော်မြို့နယ်မဟာမုနိဖျားရဲ့ဒီအရှိတ်ဘက်ပေါ့နော်အဲ့ဒီအုပ်ချုပ်တောင်းသားမှာဒီမနက်အာယုံတဲ့ပေါ့အဲ့မှာ၄နာရီ20မိနစ်ကနေပြီးတော့6နာရီ20မိနစ်ထိဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရဲ့ဒီအထူးတိုက်ခိုက်ရေးတပ်ဖွဲ့တွေကနေပြီးတော့မှအဲ့မှာဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာတော့ဒီရန်သူဘက်ကနေပြီးတော့ဒီခြိခိုက်ကြဆုံးမှုကတော့20ကျော်ရှိတာပေါ့။နောက်ပြီးတော့ဒဏ်ရာရတာလည်းတို့အများကြီးရှိတယ်လို့သိရတယ်ဗျ
။ဒီတိုက်ပွဲဖြစ်စဉ်တွင်တရားကုန်းကျေးရွာရသတူကြီးထိမှန်သွားတယ်လို့ဒေသခံရွာသားတူကပြောပါတယ်။
အဲ့မင်းကဒီကျွန်တော်ကပြတာပါ။ဘိုက်ပေါ်ကတော့ပြင်းတော့ပြင်းနေပါလေ။ရောက်ကြည့်နေပါလေ။ဘိုက်ပြန်ကြပါလေ။ကျွန်တော်တို့ကအမိုင်လောက်တော့ဝင်ပါပါ။ဒါတော့ဆရာကဒီကိစ္စကရရတယ်လို့ပြောပါတယ်။ဒါတူတချို့ရောတော့ဟိုမင်းသားကဒီတော့ရင်တော့မှာပါ။
တာယာကုန်းကြေးရွာသားဥဝင်းမောင်ဟာကျွဲချောင်းရင်ပေါင်ရင်မှာလက်လက်ကြီးထိမှန်တယ်လို့အဆိုပါရွာသားကပြောပါတယ်။မနေ့ကလည်းပုံနှချုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မမီးကနေပြီးတော့ဒီပုံသားကျောင်းမျိုးနဲ့ဒီပန်းလာကြတာမှလည်းဟိုမှာစစ်ကြရဲစစ်ကြောင်းတို့တွေကကျွန်တော်တို့ဘက်ကနေပြီးတော့ဓာတ်ချတိုက်ခိုက်ခဲ့တာရှိတယ်။ဟိုမိနစ်7နာရီ50မိနစ်ပါပေါ့။ဒါလူဘက်ကတော့ထိခိုက်ကြဆုံးမှုကတော့ဟိုမားရရှိတာပေါ့
။မနေ့ကနေ့ဒီကနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံးမှုတွေများပြားတယ်လို့အေအေဘက်ကပြောဆိုပြီးမှတီးခြားတီမပြုတ်နိုင်သေးပါဘူး။သမရသတင်းမှပြန်ကြားရေးတွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဒီကနေ့ကြောက်တော်မြို့နယ်နဲ့မနေ့ကပုံနေကျုံမြို့နယ်တိုက်ပွဲချိန်တွေကိုမသိရှိသေးကြောင်းပြောဆိုခဲ့တယ်လို့မနေ့ကမြောက်ဦးမြို့နယ်တွင်နှစ်ဖက်တိုက်တွေ့မှုဖြစ်ပွားခဲ့ကြောင်းပြောဆိုပါတယ
်။တော့မကြောက်ဘူး။မနေ့ကတော့ဒီလိုမြောက်ဦးအစီအပြားမှာဖြစ်ပြနေဖြစ်တယ်ခင်ဗျာ။မြောက်ဦးကတော့ဝေးသေးတယ်။အဲဒီတောင်ကုန်းတစ်ခုမှဖြစ်ခဲ့တာရှိတယ်။နေချင်းပိုင်းတော့ဖြစ်ကြုံမှုဖြစ်တာပေါ့။ကျွန်တော်တို့ကလည်းအစ်ကညုံနေနေရှိတယ်။ကြောက်ဖို့တော့မရှိဘူး။ဟိုဘက်ကတော့လက်လက်ခဲရန်တစ်ချိန်လာလိုက်ဒီနေ့တော့ကျွန်တော်မသိရဘူးကြ။မနေ့ကပုံနေကျုံဘက်မှာမကြောက်ပါဘူးကြ
။ဖလားတူမနေ့ကပုံနေကျုံမြို့နယ်စင်တီရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတွေရွာကနေတိမ်းရှောင်နေရတယ်လို့စင်တီကြောင်းလိုက်စရာတော့ကအခုလိုမိတ်ပါတယ်။ဒီနေ
့ကဒီနေ့ဟောပါဘော်ဖေးရတော့လည်းလည်းလည်းပဲပြောရတယ်။ဒီနေ့ကဖြစ်တာတော့မဟုတ်ဘူး။ဒီနေ့ကတော့တောင်းတောင်းပြင်းမှဖြစ်တယ်။ရွာကလူတွေကတော့ဆက်ပြေးသွားကြတယ်။ပုံနေကတော့ဘာပဲရွာလုံးလုံး
မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်စင်တီကြေးရွာသားတွေဟာပိုးရှိပြင်းပေါက်တော့ပြင်းကြေးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်။ဇွန်လ22ရက်နေ့ကလည်းပုံနေကျုံမြို့နယ်ဘဲငားရတောင်သားမှာရှိတဲ့ထုံမူကြေးရွာသားတို့မိုင်းနေမိလို့တန်ရပြင်းလက်စွာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ
်။ဒါမိုင်းပလုံးရှိတဲ့ထုံမူမှာလေသူရွာနာမှာထောင်ခွာတယ်လေ။ခြေတော့ဖြတ်လိုက်ပြီလေ။ဒီငင်းဒီအခင်ရှိတဲ့သူရွာနာမှာရန်လေထွက်ပြီးတော့ရှင်းနိုင်အချိန်မှာသူကနေတော့လိုက်တာ။ဗမာနန်တော်တာပေါ့
သုံးမှုရွာတော်ဦးထုံးမောင်ဟာရွာလက်သမိုင်းလောက်အကွာဝေးမှာရှိတဲ့တညင်ခင်းကိုသွားရမှာမိုင်းနေပြီးပောက်ခွဲရလို့ခြေတော်တစ်ဖက်ပြတ်လို့နေပါဖြစ်ပြီးလက်ရှိမှာစစ်တွေစေယုံကိုပို့ဆောင်ထားရပါတယ်ဒီမိုင်းကိုဘယ်ဖွဲ့ကထောင်ထားတာမသိရှိဘူးလို့အဆိုပါရွာသားကပြောပါတယ်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့စီရေးပတိပကပြစ်စင်တွင်မိုင်းထိတေဆုံးသူ16ဦးလောက်ရှိပြီးတန်ရာရရှိသူ42ဦးလောက်ရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကနေစီရင်ကောက်ယူထားပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်သလိုရခိုင်ပြည်နယ်ရှိမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာပြီးခဲ့တဲ့ရက်တွေတုန်းကအင်တာနက်ဆက်သွယ်ရေးလိုင်းဖြတ်တောက်သွားပြီးဆက်လက်ထိုးစစ်ဆင်သွားမဲ့အခြေအနေကြောင့်တိုက်ပွဲတွေဖြစ်ပွားလာမဲ့အရေးလက္ခဏာတွေရှိနေတယ်လို့လည်းရခိုင်လက်နက်ကိုင်အေအေဘက်ကပြောဆိုခဲ့ပါတယ်ခင်ဗျာ